မနေ့ကဧပြီလ29ရက်နေ့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွှေကိုတိုင်ကြေညာချက်ထွက်ပေါ်ပြီးတဲ့နောက်တိုင်းရင်းသားခေါင်းဆောင်တွေတခြားအတိုက်ခံအင်အားစုတွေရဲ့အမြင်နဲ့သဘောထားတွေသိရအောင်ကျွန်တော်ဒီကနေ့ဆက်သွယ်မေးမြန်းကြည့်ပါလေ။အရင်ဦးဆုံး CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌလည်းဖြစ်ရခိုင်တိုင်းရင်းသားခေါင်းဆောင်တူဦးလည်းဖြစ်တဲ့ဦးဝေးတောင်ရဲ့သဘောထားကိုမေးမြန်းတော့ NLD ပါတီနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားမယ်လို့သူကဆိုပါတယ်
။ကျွန်တော်မြင်တာကတော့အရင်ရည်တည်ထားတဲ့အခြေခံနေနဲ့သိပြီးတော့မကွာဘူးပေါ့အဲ့တော့ဒီအချက်တွေပြင်ပေးမှရွေးကောက်ပွဲဝင်မယ်လို့ပြောတာကိုမူကိုစွန့်ပြီးတော့ဘာပဲဖြစ်ဖြစ်ရွေးကောက်ပွဲဝင်မယ်လို့ပြောတာတော့မဟုတ်ဘူးဆိုတော့ဒီအဲ့ဒါစဉ်းစားတွေလုပ်ပေးပါပွဲစီပုံပြင်လွတ်လပ်ပြီးတော့တရားမျှတမှုရှိရမယ်နိုင်ငံတကာကြည်ညာမှုဟောက်မှာရှိရမယ်ဒါဆိုရင်တော့ဝင်မယ်လို့ရေဘူးရသူပြောထားပါတယ်ဒါကြောင့်မလို့ဒါကတော့အခြေခံမူကိုဆောင်ပြီးတော့ရေကောက်ဘက်ကိုဝင်ကြောင်းနိုင်ငံတော်ကတော့ဒါသိမဝေဖန်လို့ဘူးဆက်လက်ပြီးတော့လည်းပဲပူပေါင်းဆောင်ရွက်သွားဖို့ရှိပါတယ်လောလောဆယ်အနေနဲ့ကတော့တုံ့ပြန်မယ်ဆိုတဲ့လက္ခဏာမျိုးတွေတော့ခုချိန်ထိတော့မထွက်ရသေးဘူးပေါ့
ဒုတိယမေးကြည့်မိသူကတော့ချင်းတိုင်းသားကောင်းဆောင်ဦးပူကျင်ရှင်းထံပါသူကအဖွဲ့ချုပ်အနေနဲ့ပြီးခဲ့တဲ့စုံကြီးအစည်းအဝေးမှာလွတ်တော်ခေါ်ယူကိစ္စဆွေးနွေးလိမ့်မယ်လို့မျှော်လင့်ခဲ့ကြောင်းဒါပေမဲ့ဒီမိုကရေစီစံတဲ့အစည်းအဝေးတစ်ခုလို့မြင်မိကြအောင်ပြောပါရစ
ေ။သူကစေဝန်တိုင်းကျင်းပတဲ့တယ်ဟောပါလို့ပြောပေမဲ့အထူးတော့မဟုတ်ဘူးဆိုတော့ကျွန်တော်ယူဆပါရစေ။ဘာလို့လဲဆိုတော့ဒီဟာတွေကဖြူဝေလာပြည်တော်စုနေတဲ့အဲ့ဒါကိုတော့သူကစပြီးတော့နိုင်ငံရေးအကျဉ်းသမားအားလုံးပြန်လွှတ်ပါဆိုတာကျွန်တော်တို့ဒီဥစ္စာကိုအခုလှုပ်ထားတဲ့ခြေခံဥပဒေပြန် review လုပ်ရအောင်ဆိုတာလှုပ်ထားပြီးသားတယ်။အခုအဲ့ဒါကဟိုကရုပ်မဆိုင်ဘူးမရုပ်မဆိုင်တဲ့အပြင်ဒီချင်းရက်ကိုပြန်ပြောသိမ်းပါဆိုပြီးတော့ပြောသေးတယ်လေအဲတော့အခုတခါပြန်ပြီးတော့လုပ်ပြီမဲ့လဲစောင်းထူရတော့မမှတ်ပါဘူးဗျာသူတို့ကချိတ်ချီချင်းနဲ့စောင်းနေတယ်ဆိုတာကိုပြတဲ့သဘောတော့ဆောင်းပါတယ်ဒါပေမဲ့ဒီဘက်ကကျွန်တော်တို့နားဖားအနေနဲ့ဘယ်လိုမှတုံ့ပြန်မှုဟိုတုန်းကလည်းမရှိခဲ့ဘူးဆိုတော့အခုလုပ်ပြီမဲ့လဲတိတ်ထူးမယ်မထင်လို့အဲ့လိုပြောမိတာပါကျွန်တော်တို့အနေနဲ့တော့1990တုန်းကဒီလူတို့ကတခဲနဲ့မင်းလေးပြီးထားတာကိုလွတ်တော်ကိုယ်စားလှယ်ကြီးဟွာလုံး90ကျော်ရှိတယ်ဒီလူတို့ရဲ့ပြည့်ရတဲ့တောင်းကိုအခွင့်အရေးအဒီနဲ့လုံးဖို့ကအရေးကြီးတယ်ဆိုတာကျွန်တော်ကပြောလို့တာဒါပေမဲ့ပါတီတခုအနေနဲ့အချင်းချင်းကြည့်ပြီးတော့အဲ့ဒါကိုမဖြစ်သေးဘူးဆိုပြီးတော့အကိုကသူတို့ကလုံနေတာလေအမှန်မှလည်းပဲသူတို့ပြောတာလည်းမဟုတ်ဘူးလို့ပြောတာတော့မဟုတ်ဘူးဟုတ်ပါတယ်ဒါပေမဲ့အကျိုးရကယုံမဆိုင်ဘူးမဆိုင်ရင်ဒီဘက်ကတောင်းရှိတာကလွတ်တော်ကိုယ်စားလှယ်ရဲ့လွတ်တော်ခေါ်ပြီးဘူးဒီပါဒီအဲ့ဒါကိုနာဖတ်ကိုပြောပြီးမယ်လက်အချောင်းမထိုးဘူးအခုလိုရှင်းဝေးခေါ်တဲ့ခါမှာဒီအချောင်းနေရှင်းရဖို့ကောင်းတယ်ခေါ်ပြီးပါဆိုတဲ့အချက်တော့ပါပဲဒါပေမဲ့ဒုတိယအဆင့်လောက်မှာပဲပါနေတယ်ဒါပေမဲ့ဒီမိုကရေစီနည်းလမ်းကြတာတခုတော့ကြားတာကလည်းသူတို့ထဲမှာဒီကောင်းဆောင်မှုကနည်းနည်းလိုနေတယ်ကောင်းဆောင်လုပ်တဲ့လူတွေဘာဒီဖယ်ပေးပါလားညာပြောတဲ့ဟာဒီနည်းနည်းလိုက်အရာကျွန်တော်တို့ကြားတယ်လေအထဲမှာတော့ကျွန်တော်တို့ဝင်လို့မရဘူးလေဆိုတော့အဲ့လိုဖြစ်နေတာလေပဲပြပြတတအဲ့လိုတင်ပြတာတော့ပြောတာဆိုတာတော့ဟာဒီမိုကရေစီဆန်တယ်ဆိုတာအဲ့ဒါကြောင့်အခုလိုလောက်တာတော့မဆိုးတော့မဆိုးဘူးပေါ့ဗျာ
နောက်တစ်ဦးကတော့မွန်တိုင်းရင်သားခေါင်းဆောင်ဦးနိုင်ငွေသိမ့်ပါသူကတော့ရိုးသားဖြောင်းမတ်တည်ကြည်ပြီးဆုံးဖြတ်ပြီးဆိုရင်လည်းဆုံးဖြတ်တဲ့အတိုင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းကိုပြောပါတယ
်2030ရေကောက်ပြီနဲ့ပတ်သက်လို့တို့ကတော့ရိုးရိုးတိကျတော့ဆုံးဖြတ်တဲ့သဘောမဟုတ်ဘူးမတင်ပြတဲ့သဘောပဲရှိပါတယ်ကုလသမဂ္ဂကဝဝပြည်ကိုအတင်းပြုတ်တဲ့ကနေပြီးတော့သူကတောင်းဆိုစားတဲ့ငါးချက်ကိုပေါ့လေလိုက်လာဖို့ကျွန်တော်ရဲ့ဒီလိုပဲပေါ့မလိုက်လိုက်ဘူးကျွန်တော်ရုပ်ကောင်ဝင်နိုင်မှုကိုကျွန်တော်ကျင့်ရခဲ့ပါတယ်သူတို့ကတော့ပြတ်သွားမရှိဘူးပေါ့ဒီလိုကကော်ပီရဥပဒေညှိဥတွေကိုစောက်ဖို့လူတွေဆိုတာကကျွန်တော်အမြင်ကတော့ဖွဲ့စည်းဖို့ကျွန်တော်လက်မခံမဲ့ဒီအောက်မှာကျွန်တော်သွားလက်ဝမယ်ဆိုရင်ကကျွန်တော်တို့ကမဖြစ်တော့ဘူးဒီဝဲချင်ပါတယ်နိုင်ငံကြီးကအားလုံးပေးပါအများလက်ခံနိုင်တဲ့ဖွဲ့စည်းဖို့ဖြစ်အောင်လုပ်ကွာတရားပြတဲ့ယူကဖြစ်အောင်ခွာလုပ်ပါဆိုတာကဒီဥစ္စာကလက်ခံနိုင်ပါလေအဲ့ဒါကိုမပြေမေးသေးရင်ကျွန်တော်တို့ကဖေဖော်ဝါရီ20ရက်ကျွန်တော်တိုင်းမပေါင်းကနေ UN ပေါ့လေကနေတော့ကျင်းနေထုတ်လာတာရှိပါတယ်အဲ့ဒါပေမဲ့ကျွန်တော်တို့ကဒီကောဝင်နေပေါ့လို့ကျွန်တော်အတိအကျဆိုပါတယ်ချုပ်ပြီးတော့ပြောမယ်ဆိုရင်တော့ကျွန်တော်တို့ကရိုးသားမယ်ဖြောင်းမှမယ်တည်ကြည့်မယ်မဆုံးပြိုက်မလို့ပေါ့ဆုံးဖြတ်ဆိုရင်ကျွန်တော်တို့ delay လုပ်ရမယ်ဆိုတဲ့ဟာကိုကျွန်တော်လက်ခံပါတယ်အဲ့ဒီတိုင်ပဲနိုင်ငံရေးဖွဲ့အစည်းကိုတခြားလူမျိုးတွေရဲ့ဒီလိုပဲလက်ခံပြင်ပါတယ်ကျွန်တော်တိုက်တွန်းပြင်ပါတယ်အ
ဲ့ဒီနောက်မှာတော့ဗမာပြည်ကွန်မြူနတီပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဖိုးတန်ကျော်ကိုမေးမြန်းကြည့်ပါတယ်သူက NLD ပါတီအနေနဲ့ဆက်လက်ရင်ဆိုင်ရအောင်မဲ့အခက်အခဲတွေအများကြီးရှိနေတဲ့အတွက်စ
ซีอีโอเองก็ที่จะขายข้างเราเลยไหมลูกมีอะไรมาเลยเด็กมีอะไรที่มุกเลสีเพื่อจะดีกว่าซีวีฮะเอาเมียนเนี่ยซีวีที่คุณรู้ชาวบ้านที่ดูดูมีอะไรนี่แหละที่มีทุนอะไรที่รู้จักเนาะที่มีมาเลยไอ้เราปาร์ตี้เดียห์ฮะสุรุษีเนาะตัวเชียงค่ะตัวทำไมเสียงอ่ะตัวไปอะไรแต่เอาเงินกูกองช่องมันไม่ยาบ้างอ่ะไอ้เรื่องกองช่องอะไรลูกศิษย์อะไรปาร์ตี้เดียห์ฮะตัวมูโบมาไม่ยาตัวสุรุษีปาร์ตี้พิการิเจ้ากูตัวเล็บอะไรแต่พอมาพิจ
ပါတီတွေဟာအုပ်စိုးတဲ့လူကနေပြီးတော့ပေါ်စီစုပေါ်ပျောက်စီစုပျောက်အဲ့လိုဖြစ်လို့မရပါဘူးခုမူနဲ့ကိုရက်တီပြီးတော့ပြည်သူလူထုနဲ့ချစ်တဲ့မှာအကြမ်းပါလေအထူးသဖြင့်ဆေးအစိုးရလိုဟာမျိုးနေတော့ပျောက်စီစုပျောက်သွားတဲ့ဟာမျိုးဖြစ်လို့ရှိရင်သူ့ရဲ့တမိုင်းပြည်တော်ဝင်တို့မထမ်းဆောင်နိုင်ပါဘူးတော့ပြီးကြတော့ပြည်သူလူထုကလည်းသူ့ကိုမိသွားမှာပါဒါနိုင်ငံရေးပါတီအန္တရာယ်ထားမှာပ
ဒီလမ်းစဉ်ချမှတ်ပြီးတဲ့အခါမှာဒါကိုစီယုံအတွေ့ဖြစ်ကြောင်းလည်းမလို့ပါလေဆိုလိုတာဒါကိုအကောင့်ပြဖို့မဲ့ရိုးစက်တည်းပြီးတော့ပါရောစနစ်တကျတိစောက်တင်တယ်လို့ထင်တယ်။ဘာကြောင့်လဲလို့ဆိုတော့စီကြုံတွေ့ရမယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ရောဗမာပြည်သူတွေအနေနဲ့ရောကြုံတွေ့ရအောင်မဲ့အခက်အခဲတွေကြီးပါလေ။နားဖာဟာဆက်ရအောင်မှာပါ။ အဲ့ဒါကြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဒါနဲ့တွေမလုပ်တော့ဘူးစီးရုံးရရပါပြည်စီတာမျိုးဖြစ်တင်တယ်လို့ကျွန်တော်တို့ထင်တယ်။နားဖာဆိုတဲ့ဟာကဗိုလ်တန်းရှိတဲ့လက်မှတ်ထိုးလိုက်ဥပဒေဖြစ်သွားတဲ့ကာလအခုကာလအဲ့တော့ NLD
ရောလင့်ပါတယ်နောက်ဆုံးပုဂ္ဂိုလ်ကတော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌကိုအောင်မိုးစောပါသူကသူတို့ပါတီအနေနဲ့ရွှေကိုတိုင်းကြီးညာချက်ကိုထောက်ခံတယ်လို့ဆိုပါတယ်မမေ့ရကျွန်တော်မြို့သားတမှုစီရဲ့ဖွဲ့ချုပ်ကထောက်ခံတဲ့ရွှေကိုတိုင်းထောက်ခံကြီးညာချက်မှာနိုင်ငံရေးကျင်းသားတွေလှုပ်ရေးပြည်သူ့လွတ်တော်ခေါ်ယူရေးတွေ့ဆုံဆွေးနွေးရေးနှစ်ပေါင်းဆက်ဖွဲ့ပြ
Revolution ကိုကျွန်တော်တာတီအနေနဲ့အပြေအဝထောက်ခံတယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်။ပြင်ညာချက်ကကပထမဆုံးအဖိုက်မှာတဲကသူတို့အနေနဲ့ရက်တီရက်တီချက်တွေမှာအခြေခံပြီးတော့ဒီကိစ္စတွေစဉ်းစားတယ်ဆိုပြီးတော့ပြည်သူလူရင်းပေါ်ပြဆာရှိတဲ့တစ်ခုပေါ့နော်။နောက်တစ်ခုကအားလုံးပါဝင်တဲ့ process ကိုသွားမယ်ဆိုလို့ရှိရင်တော့ညညာနိုင်ရမှာပဲစကားပြောရမှာပဲမညမနိုင်စကားမပြောဘဲနဲ့တော့အားလုံးပါဝင်နိုင်တဲ့ဖြစ်စဉ်တစ်ခုကိုရမှာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုယူဆတယ်ဒါကြောင့်မို့ကျွန်တော်တင်ပြတာကဒီကြေညာချက်ကကတွဲဆုံဆွေးနွေးအခြေခံနဲ့မကင်းလို့ဘူးလို့ကျွန်တော်တို့ယူဆတယ်အခုပေါ့နောက်တစ်ခုက90ခုနှစ်ယူကောက်ပွဲကိုတိမှတ်ပြုရဆိုတဲ့အခြေခံနဲ့မကင်းလို့ဘူးလို့ယူဆတယ်နောက်တစ်ခုကဒီနိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးဆိုတဲ့အခြေခံနဲ့မကင်းလို့ဘူးလို့ကျွန်တော်တို့အဲ့လိုပဲယူဆပါတယ်
တိုင်းသာခေါင်းဆောင်တွေတိုက်ခန့်အဖွဲ့အစည်းတွေရဲ့ NLD ပါတီရွှေကုန်းတိုင်းပြည်ညာချက်အပေါ်ရှုထောင့်အမျိုးမျိုးကနေပြောဆိုသွားကြတာတွေကိုစူးစီးတင်ပြလိုက်တာပါခင်ဗျာ